American ပြည်ထောင်စုရဲ့နေရာတော်တော်များများမှာမကြုံဘူးတဲ့အတိုင်းအတာနဲ့အပူချိန်မြင့်တက်နေတာကြောင့်အဆောက်အဦရဲ့ပြင်ပတွေမှာအလုပ်လုပ်ကိုင်းနေရတဲ့အလုပ်သမားတွေကိုကာကွယ်ပေးတဲ့အနေနဲ့တောက်ရည်လွယ်ကူစွာရရှိစေဖို့နောက်မိုးလေဝသခန့်မှန်းတွက်ချက်မှုတွေပို့ပြီးတော့မှကောင်းမွန်စေရေးဆိုင်တဲ့လှုပ်ဆောင်ချက်အသစ်တွေကို American သမ္မတဂျိုးဘိုင်ဒန်ကမနေ့ဇူလိုင်လ28ရက်နေ့ကကြေညာလိုက်ပါတယ်
Today I'm announcing additional steps to help states and cities deal with the consequences of extreme heat first.
သမရပြောသွားတာကတော့ရာသီဥတုကအလွန်ကျွံပူပြင်းလို့နဲ့ဒဏ်ကိုခံနေရတဲ့ပြည်နယ်တွေနဲ့မြို့နယ်တွေကိုအထောက်အကူဖြစ်စေမဲ့အစီအစဉ်ကိုကျွန်တော်ဒီကနေ့ကြေညာတာဖြစ်ပါတယ်ပထမအဆင့်အနေနဲ့ကတော့အပူချိန်မြင့်တာကအန္တရာယ်ရှိတယ်ဆိုတဲ့သတိပေးချက်ထုတ်ပေးနိုင်မှုအတွက်အလုံသမားဝန်ကြီးဌာနယာယီဝန်ကြီးဂျူလီဆုတ်ကိုကျွန်တော်ညွှန်ကြားထားပါတယ်အဲ့ဒီလိုမျိုးကြေညာခြင်းအပြင်အလုံသမားတွေဟာအပူချိန်ကြောင့်ဖြစ်တဲ့ဆိုးကျိုးတွေအတွက်ပြည်ထောင်စုဆိုရရဲ့အကာအကွယ်ပေးမှုကိုရရှိမှာဖြစ်ပါတယ်ကျွန်တော်တို့မှာအလုံသမားတွေကိုကာကွယ်ပေးရမယ့်တာဝန်ရှိပါတယ်လို့အင်ဖြူတော်မှာသမ္မတဘိုင်ဒန်ကပြောသွားတာဖြစ်ပါတယ်ဒါအပြင်ဥရုယာတိပြောင်းလဲမှုကြောင့်ဖြစ်ပေါ်တဲ့ဒီအကျိုးဆက်တွေပေါ်မှာဆက်ပြီးတော့ငင်းပယ်နေလို့မရတော့ဘူးလို့လည်းသမ္မတကပြောပါတယ်အမေရိကန်တဝမ်းမှာတော့လူပေါင်းတန်း200လောက်ဟာအခုရက်ပိုင်းနေအတွင်းမှာအပူချိန်မြင့်လွန်းတဲ့ဒဏ်ရည်ကြီးမှုဥရုယာတိဖောက်ပြန်မှုဒဏ်တွေနဲ့ရင်ဆိုင်ရနိုင်နေဆိုတဲ့အမျိုးသားမိုးလူစလဌာနရဲ့သတိပေးချက်မတိုင်ခင်မှာပဲသမ္မတဘိုင်ဒန်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်ရှင်